ဒီတာအွန်လိုင်းလိမ်လည်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်မြောက်ရှိတဲ့လူရှိရခုနှစ်ယောက်ကိုမြန်မာတရုတ်ပူးပေါင်းရေးတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ကွန်ပျူတာတွေဖုန်းတွေနဲ့စာရွက်စာရမ်းတွေကိုသိမ်းဆီးခဲ့တယ်လို့ရန်ကုန်မြို့တရုတ်နိုင်ငံတန်ယုံကတနင်္လာနေ့မှာထုတ်ပြန်ပါတယ်။ဖမ်းဆီးခံရသူတွေကတရုတ်နိုင်ငံသားသုံးရာငါးဆယ့်နှစ်ယောက်ပါဝင်ပြီးတော့တနင်္ဂန ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ီတဲ့လူတန်တရားရှိသူ၄တောင်းကျော်ကိုဖမ်းဆီးခဲ့ပြီးတရုတ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပါသေးတယ်ရှင်။